ဝိုင်းမော်နဲ့မိုးမောင်းမြို့နယ်အတွင်းမြကြီးနားဗမော်လမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုဒီလ9ရက်နေ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးဒီနေ့အထိတပ်စခန်းအကြီးအငယ်20ကျော်ကိုသိမ်းယူနိုင်ခဲ့တယ်လို့ကချင်လူမျိုးရေးတပ် KNA ကကြေညာလိုက်တာဖြစ်ပါတယ်ဒီလိုသိမ်းယူခဲ့တဲ့စခန်းတွေထဲမှာအရေးကြီးတဲ့စစ်ကောင်စီတပ်စခန်းတချို့ပါဝင်ကြောင်းလဲ KNA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်မလ9ရက်ကနေဒီနေ့7ရက်နေ့အထိပေါ့ဒီလေဆာပတ်ဝန်းကျင်ပေါ့ဒီမချိနာဘုံမောကလန်တကြောလုံးမှာဆိုလို့ရှိရင်တော့အလုံးအကြီးအငယ်အလုံးပေါင်းလို့ရှိတော့20ဝန်းကျင်လောက်တင်းလိုက်ပါပြီ9ရက်နေ့မှာကတော့ခရယာတောင်ခန်းကိုတင်းတာဖြစ်ပါတယ်10ရက်နေ့မှာတော့ခရယာတောင်နဲ့အကကြက်ဖြစ်နေတဲ့နောင်ရာချင်းခန်းဆိုတဲ့တပ်ခန်းကိုပြန်ခတ်တင်းတာဖြစ်ပါတယ်ခင်ဗျာ Now 9ရက်နေ့မှာခတ်တင်းတဲ့တစ်ခုရှိတာတော့ကစက်ဘုံဆိုတဲ့ခန်းအဲ့တော့ကြားရကခန်းဖြစ်ပါတယ်အဲ့ဒါတွေရောလေဆာပတ်ဝန်းကျင်မှာရေးကြီးတဲ့စခန်းတစ်ခုပါလေ
။ခရဝန်တက်စခန်းဟာ2013ခုနှစ်က KNA ကလက်လွတ်လိုက်ရတဲ့စခန်းဖြစ်ပြီးလိုင်ဇာနဲ့အမြောက်တကန်းအကွာမှာတည်ရှိတာဖြစ်တယ်လို့ကစံကောင်စခန်းကတော့မိုးမောက်မြို့နယ်အတွင်းကလိုင်ဇာအဝင်လမ်းမှာတည်ရှိတာဖြစ်ပါလေ။အခြားရေးကြီးတဲ့တက်စခန်းတွေကတော့ဒီလ9ရက်နေ့ကလိုင်ဇာအနီးကဘုံပြံပွန်စခန်းနဲ့10ရက်နေ့မှာအင်တာဘွန်စခန်းနဲ့မလီစခန်း9ရက်နေ့မှာတော်ဖွင့်ရန်ကခလာရ142တက်စခန်းတို့ကိုတင်းယူခဲ့ကြောင်းပြောပါတယ်ဒီအပိုင်းမှာဖားကန့်မြို့နယ်တာမခန်စခန်းနဲ့ဆွန်ဘရာဘန်မြို့ကတက်စခန်းတချို့ကိုတင်းယူတာရှိခဲ့ကြောင်းနဲ့ဒီနေ့စီရေးအခြေအနေကိုအခုလိုဆက်ပြောပါတယ
်တာမခန်စခန်းကတော့မနေ့ကစီရင်နဲ့မှာအပြည့်တင်းလို့ရပါပြီသူတို့လည်းရှိတဲ့အကျဉ်းချံကဖြစ်ပြကုန်ပြီဆွန်ဘရာဘန်ဘက်မှာကတော့စီရင်နဲ့ခလာရ46ပေါ့နော်အဲ့ဒီစခန်းတစ်ခုကိုထိတာရှိပါတယ်မလီးယားနဲ့စံပရာဘုံဂျာကသံဖြစ်ပါတယ်ကျွန်တော်လေသာပတ်ဝန်းကျင်ရဲ့အခြေအနေကတော့ခုတတိကတော့တနည်းသူချမတော်မရှိဘူးဟိုလေကြောင်းလေလာတယ်လားမရှိဘူးအဲမဲ့ပင်အတန်လည်းလည်းမကြောက်ဘူးတနည်းတော့ခုတတိပေါ့နော်ချာပတ်ဝန်းကျင်မှာလည်းခုတတိကတော့မကြောက်ဘူးဟိုဖက်ကန်ဘက်မှာတော့ဒီမနေ့ရင်းဆက်တိုက်ပွဲတွေရှိတယ်လို့တော့ကြားတယ်ဒါပေမဲ့ခုတော့ဆက်ပြီးမှတင်းကတော့မထွက်တော့ဘူး
ဒီနေ့နေကင်းတနအီမှာတော့မိုးမောက်မြို့နယ်မြကြီးနားဗမော်ကားလမ်းအနောက်ချမ်းကနှင်းဤရွာကိုလက်နက်ကြီးကြီးကြတာကြောင့်စစ်ဆောင်3ဦးသေဆုံးသွားတယ်လို့ဒေသခံတဦးကပြောပါတယ
်။ဒီဘက်ထဲမှာလက်နက်ကြီးကြီးဆဲတော့တော့တောင်းရမှာတည်နေအခုဒီစစ်ဆောင်တဲ့ရွာနှင်းဤရွာလေးပေါ်တဲ့ကလေးတွေကတာလီကကလေးတွေဒီဘက်စစ်သားချောင်းကလေးအေးတာလီကကလေးတို့ရောက်ခဏရှိလို့ပြောပါသေးတယ်။ခဏတနအီနနအီ
နင်းဤရွာကိုစစ်ဆောင်လာသူတွေဟာမိုးမောက်မြို့နယ်ကမြို့သစ်ကုံလော်နွန်လန်းတာလီစတဲ့မြကြီးနားဗမော်လမ်းဘေးကကြေးရွာကဖြစ်ပါတယ်ဒီကားလမ်းတစ်လျှောက်ရှိတဲ့ဒေသခံတွေဟာမိုးမောက်ဗမော်နဲ့ကားလမ်းအနောက်တကျောမုံလွဲချောင်းပေးကကြေးရွာတွေဘက်ကိုပြီးခဲ့တဲ့ရက်ကတိမ်းရှောင်ခဲ့ကြတာဖြစ်ပါတယ်။ဖားကန့်မြို့နယ်ကတာမခန်ရှိခမာယာ119တပ်စခန်းကိုဖေဖော်ဝါရီလ26ရက်နေ့ကတည်းက KNA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်နေတာဖြစ်ပြီးမတ်လ9ရက်နေ့ညပိုင်းမှာစစ်ကောင်စီတပ်တွေဆုတ်ခွာသွားခဲ့ကြောင်းလည်းပြောပါတယ်။ဒီကနေ့မှာတော့ဖားကန့်မြို့နယ်ဆိုင်းတောင်ရဲစခန်းမှာခဏကြာပစ်ခတ်မှုရှိကြောင်းနဲ့လက်နက်ကြီးကြီးထိမှန်တာကြောင့်ရဲသားတို့ထိခိုက်ပျက်ဆုံးတာရှိကြောင်းလည်းဖားကန့်ဒေသခံတဦးကပြောပါတယ
်။哦是本来了你也都买了快看那个票的你那个蹦蹦跶跶的这个找完了吧咋的什么什么的了你看我本来我的给谁家买下来了对吧哎妈你要给了是吧哎妈你倒是都要个你要给了对吧对吧对吧要了那块怎么给你那么叫了看到那个什么下来那么那么就下来了要家里那要我这个你不得不得带我到高门里带我啊对对对对对对对对对对对对对对对对对对对对对对对对对对对对
对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对နမောနဲ့ဆိုင်းတောင်မှာအရသာ၄ယောက်တည်ဆုံကြောင်းလည်းဖော်ပြထားပါတယ်။ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။ဝိုင်းမော်မြို့နယ်အောင်မြေနှစ်ကျေးရွာမှာဒေသခံတွေကခရိုင်ကဘေးလွတ်ရာကိုတိမ်းရှောင်ဖို့သတိပေးထားပြီးစစ်ကောင်စီတပ်ကလမ်းပိတ်ထားတာကြောင့်ပြည်သူတွေရာနဲ့ချီပိတ်မိနေကြောင်းလည်းဒေသခံတွေကပြောပါတယ်။ဒေသတွင်းသတင်းမီဒီယာတွေကတော့ဘာသာရေးနဲ့ငြိမ်းချမ်းရေးအဖွဲ့အစည်းတွေကကချင်ပြည်နယ်ဝန်ကြီးချုပ်နဲ့မပခတိုင်းမှုကိုတင်ပြဆောင်ရွက်နေကြောင်းဖော်ပြထားပါတယ်။ ချင်ပြည်နယ်အတွင်းမှာဒီလ9ရက်နေ့တိုက်ပွဲတွေစတင်ပြီးနောက်ဗမော်နဲ့မြစ်ကြီးနားလေဆိပ်ကိုပြစ်ခတ်တိုက်ခိုက်တာတွေရှိလာကြောင်းလေရင်ကွင်းတစ်ခုလုံးကိုလည်းရက်အကန့်အသတ်မရှိပိတ်ထားပါတယ်။ KAI ဘက်ကဒီနှစ်ဆန်းကစတင်ပြီးစစ်ရေးအရှိန်မြင့်တင်လာခဲ့ရကဖားကန်မန်စီမိုးမောက်ဝိုင်းမော်ဆွန်ဘရာဘန်ဘတ်တွေမှာပါတိုက်ပွဲတွေကျယ်ပြန့်လာတယ်လို့ဒီကနေ့မှလည်းစကိုင်းနဲ့ရှမ်းပြည်နယ်အဆက်တွေကကတာနဲ့မဘိန်းကြားမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျ။